Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရဲ2022ခုနှစ်အောက်တိုဘာလ3ရက်တနင်္ဂနွေညပိုင်းညမပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32 52နဲ့လိုင်းလက်မီတာ190ရုကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင် VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကနေတိုက်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တို့အကြမ်းတိုက်ပွဲတွေဖြစ်နေတာနဲ့ဆေးရနာသိန်း6လတည်းဝင်လာတဲ့အချိန်ထိဆန့်ကျင်ဆန္ဒပြပွဲတချို့ရှိနေသေးကြတာမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေအပါအဝင်အမေရိကန်နိုင်ငံသားဝန်ကြီးရှေ့ပတ်တွင်ပြည်သူနိုင်ငံကိုတွားရောက်ဖို့ရှိနေတဲ့ခီးစဉ်အကြောင်းတွေနဲ့တခြားထိတန်းရောက်တဲ့တွင်ကိုကော်မတ်သူနဲ့တင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းလွှာတွေမှာတော့ဒေါံဆန်းစုကြည်ကိုအာဂတိလိုက်စားမှုဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်မှာတရလူပြတက်တွေကိုနှစ်ဖက်ရှိနေတွေကအပြန်အလှန်စစ်ဆေးဖို့ရှိနေတာနဲ့ပတ်သက်ပြီးတော့
ရှေ့ရဲ့ဒီမှာသူ့ကို cross တွေနဲ့ပြန်လာမေးကိုဒီဘက်ကအဲ့ဒီမှာအကုန်လုံးသူ့ကိုဝခံခိုင်းတော့မှာ
တရားလွတ်တော်ရှင်နေဦးချင်းမြင့်ပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမအေးဆွေးနွေးကန်ကဘာသတင်းမီဒီယာတွေကမြမနိုင်ငံဆိုင်ရာဆောင်ပါကောင်းနှုတ်ချက်မြမပြည်မှပေးစာများနဲ့သတင်းတွေကတုတ္တအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလအတွင်းဝင်လာတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တချို့အပါအဝင်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတပ်ဖွဲ့တွေအရှိန်မြင့်ဖြစ်ပေါ်နေသလိုဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဒီကနေ့အထိရှိနေဆဲဖြစ်ပါတယ်။စကိုင်းတိုင်းအတွင်းကကလေးမြို့နဲ့ပလဲမြို့တွေမှာစစ်ကောင်စီရင်နှီးနေကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကဒီကနေ့တိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်35ဦးကျော်သေဆုံးကြောင်း PDF ကသတင်းထုတ်ပြန်ပါတယ်။သေဆုံးသူမှုတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။ကရင်ပြည်နယ်အတွင်းက KNU တပ်မှ9ထိန်းချုပ်ရာဖပွန်ခရိုင်အတွင်းမှာလည်းအင်အားတိုးချက်လာတဲ့စစ်ကောင်စီတပ်တွေကို KNU KNL အဖွဲ့ကဒီကနေ့6ချိန်နဲ့မနေ့ကြားပြတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ကန်နယ်လီဘက်ကပြောပါတယ်တက်ခဲမှုတွေအတွင်းစစ်ကောင်စီဘက်က23ဦးကြဆုံးပြီးတော့တိုက်ရင်မှုအဆင့်2ဦးအပါအဝင်30လောက်ဒဏ်ရာရကြောင်းကန်နယ်လီဘက်ကပြောပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးဒီနေ့နိုင်တိုင်းတဝဲခရိုင်တရချောင်းမြို့နယ်အတွင်းမှာလည်းဒီကနေ့မနေ့အစောပိုင်းကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ခဲ့သလို PDF ဘက်ကပြောပါတယ်ကချင်ပြည်နယ်အတွင်းမှာလည်း KIA နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားဒေသခံ PDFကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြမနေ့ကနေ့ဒီကနေ့တော့မှတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေအချိန်မြင့်ဖြစ်ပေါ်နေတဲ့အချိန်ထဲမှာပဲဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်ရှိနေသေးပါ။မနေ့ကမန္တလေးတန်ခါတပိတ်စစ်ကြောင်းအကြမ်းဖက်ဖြိုခွဲခံရပြီးတန်ခါတော်တွေဖမ်းဆီးခံခဲ့ရပေမဲ့ဒီကနေ့ပြည်သူတွေဝန်းရံပြီးတော့238ရဲမြောက်နေ့အဖြစ်နဲ့မန္တလေးတန်ခါတပိတ်စစ်ကြောင်းဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။လာဒူပဲစကိုင်းတိုင်းအတွင်းကရင်းမပင်မုံရွာရွှေဘုံနဲ့ကလေးမြို့ကရင်ပြည်နယ်ဖျားသုံးစုတို့မှလည်းဆီယနဲ့တိမ့်မှုဆန့်ကျင်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီကစီးရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားခွဲခြားဆက်ဆံနေတယ်လို့မြောက်ကိုရီးယားကနိုင်ငံပိုင်မီဒီယာကအစဉ်ပြောဆိုလိုက်ပါတယ်သူရဲ့မကြသေးမီကဒုံးမြန်စံသက်ပြစ်လွတ်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဝေဖန်မှုတွေထွက်ပေါ်လာပြီးနောက်အခုလိုပြောဆိုလိုက်တာပါနောက်ကိုရီးယားရဲ့ဒုံးမြန်စမ်းသပ်မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေကတောင်းဆိုမှုကြောင့်ပြီးခဲ့တဲ့တောက်ကြာနေ့ကလုံခြုံရေးကောင်စီတကပိတ်အစည်းအဝေးပြုလုပ်ခဲ့ပါတယ်။နောက်ကိုရီးယားရဲ့အသစ်ထုတ်လုပ်တာတဲ့လေရင်ပစ်ဒုံးစမ်းသပ်ပြုလုပ်မှုပြီးနောက်တနေ့မှလုံခြုံရေးကောင်စီအစည်းအဝေးကိုပြုလုပ်ခဲ့တာပါ။နောက်ကိုရီးယားနိုင်ငံသားရဲ့ဝန်ထမ်းတော်ရဲ့ညွှန်ကြားရေးမှူးဂျိုးချောက်စုကတော့အဆိုပါလုံခြုံရေးကောင်စီအစည်းအဝေးဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုပေါ်ပေါ်တင်အကြောင်းမဲ့ထိပါတာဖြစ်ပြီးတီးမခဏလောက်တဲ့ရန်စားမှုဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုနဲ့လက်နက်စမ်းသပ်မှုတွေပေါ်မှာနှုတ်ဆက်နေပြီး North Korea ရဲ့ Mimigo Mimi Kagwe လို့ဆောင်မှုတွေပေါ်ပြဿနာရှာနေတာလုံခြုံရေးကောင်စီအနေနဲ့စံနှမျိုးထားရှိနေတယ်လို့ကြိုကြော်စုကဆွဆွဲပြောဆိုလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်း COVID-19 ရောဂါအတွက်တက်ခွဲမှုနမူနာပေါင်း 14,390 ခုကိုစစ်ဆေးခဲ့ရမှာရောဂါကူးစက်သူ 1,164 ယောက်တွေ့ရှိခဲ့ပြီးသေဆုံးသူကတော့ 48 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကဒီကနေ့ည 8:00 နာရီမှာထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာကနေ့အချိန်အထိ COVID ကြောင့်သေဆုံးသူစုစုပေါင်း 18,883 ဦးရှိသွားပြီဖြစ်ကြောင်းစစ်ကောင်စီကျန်းမာရေးဌာနကပြောပါတယ်ကျမကြီးဆိုင်ရာကျွမ်းကျင်သူတွေနဲ့ပရာဟိတကူညီသူတွေကတော့အမှန်တကယ်သိဆုံးသူအရေအတွက်ဟာကျမကြီးဌာနကတရားဝင်ထုတ်ပြန်လာတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ COVID တတိယလိုင်းအမြင့်ဆုံးရောက်ရှိခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွင်းမှုနှုန်း 40.8 နှစ်ရာခိုင်နှုန်းရှိခဲ့တာနဲ့နားရှင်ရင်အခုအခါမှာနေ့စဉ်ပိုးတွင်းမှုနှုန်းက100ရာခိုင်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါပိုးကူးစက်မှုတိတိတသားကျဆင်းလာပြီလို့ကျမကြီးဌာနကဆိုပါတယ်။အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ COVID ရောဂါကူးစက်သူအရေအတွက်ဆက်ထမအများဆုံးဖြစ်ပြီးသေဆုံးသူအရေအတွက်ကတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုကပ်ပေးကြီးဟာစီးပွားလူမှုနဲ့အဆိုးအဝါတွေကိုမငြိမ်မသက်ဖြစ်စေခဲ့တာမို့ကျန်းမာရေးမလုံခြုံရင်ကမ္ဘာကြီးလည်းမလုံခြုံဘူးလို့ထောက်ပြပြောဆိုလိုက်ပါတယ်။ကပ်ပေးကြီးကိုအဆုံးသတ်ဖို့အကောင်းဆုံးနဲ့အမြန်ဆုံးနည်းကကာကွယ်ဆေးထောက်ပံ့မှုနဲ့ရပိုင်ခွင့်တွေပေါ်မှာစစ်မှန်တဲ့ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ကြရမယ်လို့သူကဆက်ပြောသွားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံရေးနဲ့စီးပွားရေးကိုယ်စားလှယ်တွေတန်တမန်တွေနဲ့မကြသေးမီကတွေ့ဆုံရမှာ COVID-19 နဲ့ပတ်သက်ပြီးတော့ Tedros ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကာကွယ်ဆေးမများတမှုတွေရှိနေသမျှကာလပတ်လုံးလူမှုရေးနဲ့စီးပွားရေးတွေလည်းဗျံပဒါဆက်ဖြစ်နေမှာမို့ virus ပြန့်နှံ့လည်ပတ်ဖို့နဲ့ပိုးသစ်ပြောင်းဖို့လည်းအခွင့်အာဏာမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ John Hawkins တက္ကသိုလ်ရဲ့ Coronavirus ဌာနတနင်္ဂနွေထုတ်ပြန်ချက်အရတကမ္ဘာလုံး COVID ကူးစက်သူ 234.6 သန်းရှိပြီးတော့အာဒနီဘာတည်ဆုံးခဲ့ကြပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေမှာလည်း COVID virus နေ့စဉ်ကူးစက်မှုအရေအတွက်ဟာအံ့ဩဖွယ်ကောင်းလောက်19သန်းအထိမြင့်တက်ခဲ့ပါတယ်။ပြီးခဲ့တဲ့လကကူးစက်သူတစ်နေ့1000နီးပါးရှိခဲ့တဲ့ရိုမေးနီးယားနိုင်ငံဟာအခုဆိုရင်တစ်နေ့ကို12500အထိကူးစက်နေပါတယ်။ကူးစက်မှုအသစ်တွေနဲ့အတူစီမင်းကတ်သတ်မှုတွေကြောင့်ဘူချာရက်မြို့မှာဆန္ဒပြမှုတွေလည်းဖြစ်ပွားနေတယ်လို့ရိုက်တာသတင်းမှဖော်ပြထားပါတယ်ခင်ဗျာ။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9383ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာဘိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်ဗီအမေရိကန်အတန်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်နဲ့အမေရိကန်အခြားတန်တမာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တဲ့ကိစ္စရပ်တွေဖြေရှင်းဖို့အတွက်ရှေ့သတင်းပတ်အတွင်းပြင်သစ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကပြင်သစ်ထံကနေရင်ခုန်တင်ပေါ်တွေဝယ်ယူဖို့သဘောထူထားပြီးသားကိစ္စကိုအမေရိကန်တို့ထံကဩစတြေးလျကဝယ်ယူဖို့ပြင်ဆင်ဆုံးဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ပြင်သစ်အခြားတန်တမာဆက်ဆံရေးတွေပြီးခဲ့တဲ့လအတွင်းတင်းမာလာခဲ့တာပါ။ဝန်ကြီးဘလင်ကင်ပြင်သစ်နိုင်ငံကိုရောက်ရှိနေစဉ်ပြင်သစ်နိုင်ငံရဲ့ဝန်ကြီးရင်အီဖလီဒီယန်နဲ့ဒီကိစ္စကိုအောက်တိုဘာလ5ရက်နေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။စက်တင်ဘာ23ရက်နေ့ကဝန်ကြီးနှစ်ဦးနယူးယောက်မြို့မှာတွေ့ဆုံအပြီးနှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်ရေးအတွက်နဲ့ဆန်းဆန်းထပ်မံဆွေးနွေးကြမှာဖြစ်ကြောင်းပြည်ထောင်နိုင်ငံသားဝန်ကြီးဌာနကပြောခွင့်ရအမျိုးသမီးအန်ကလယာလီဂျန်ဒရီကကြေညာချက်ထုတ်ပြန်ပါတယ်။ပြင်သစ်ကရင်ခုန်သင်္ဘောတွေဝယ်မဲ့အစားအမေရိကန်နဲ့ဗြိတိန်နည်းပညာတို့နဲ့ထုတ်လုပ်မဲ့ရင်ခုန်သင်္ဘော၈ဆင်းကိုဝယ်ယူဖို့ဩစတြေးလျကဆုံးဖြတ်လိုက်တဲ့အပေါ်ပြင်သစ်ဘက်ကအမျက်ထွက်ပြီးအမေရိကန်မှာရှိနေတဲ့သူ့ရဲ့သားအမတ်ကြီးကိုယာယီပြန်ခေါ်ယူခဲ့ပါတယ်။ဝန်ကြီးဘလင်ကင်ဟာပြင်သစ်နိုင်ငံပဲရစ်မြို့ကိုတနင်္လာနေ့မှာရောက်ရှိမှဖြစ်ပြီးစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ OECD အစည်းအဝေးကိုကမကထပြုကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံအနေနဲ့သဘောထားပြည့်ဝကြောင်းပြတဲ့အနေနဲ့ထိန်းချုပ်ထားတဲ့ဒေါ်လာ10ဘီလီယံကိုဖြေလျှော့ပေးဖို့အီရန်အရာရှိတွေကတောင်းဆိုကြောင်းရိုက်တာသတင်းတက်မှာဖော်ပြပါရတယ်။အီရန်နိုင်ငံသားရေးဝန်ကြီးကစနေနေ့မှာပြောဆိုရမှာနျူကလ িয়ার သကဝိုင်းပြန်လည်စတင်ဖို့အမေရိကန်ဘက်ကကြိုးစားရရှိပေမဲ့ဝါရှင်တန်အနေနဲ့သူတို့ထိန်းချုပ်ထားတဲ့အီရန်ပိုင်ဒေါ်လာ10ဘီလီယံကိုဖြေလျှော့ပေးဖို့တိုက်တွန်းလာပါရ။အီရန်နိုင်ငံကအမေရိကန်နဲ့တိုက်ရိုက်စကားပြောဆိုတာမျိုးကိုငြင်းဆိုခဲ့ပြီး2015နျူကလ িয়ার စာချုပ်အရတွေ့ဝိုက်ဆွေးနွေးမှုတွေဟာလည်းပြီးခဲ့တဲ့ဇွန်လကရပ်ဆိုင်ခဲ့ပါတယ်။ပြီးခဲ့တဲ့လတဲ့အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂမှာဂျာလူကတဆင့်အီရန်ကိုဆက်သွယ်ဖို့ကြိုးစားခဲ့တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဟူစိန်အမီယာအဗ်ဒူလာဟန်ကနိုင်ငံပိုင်သတင်းဌာနကိုပြောပါတယ်။ အမေရိကန်ကစီးပွားရေးပိတ်ဆို့လာတာကြောင့်ယင်းနဲ့တဘာတဝေးကအဓိကရရှိတဲ့နိုင်ငံသားမှအနှံ့ထားတဲ့အီရန်ပိုင်ဒေါ်လာငွေ10ဘီလီယံကိုထုတ်လို့မရပဲရှိနေတာပါဒီအီရန်ဘက်ကတော့ဝါရှင်တန်အနေနဲ့သူတို့ပိတ်ဆို့မှုအလုံးကိုဖြေလျှော့ပေးမယ်ဆိုရင်သူ့ရဲ့နျူကလ িয়ার ခြေလှမ်းတွေကိုလည်းပြန်ပြီးတော့ပြောင်းလဲပေးနိုင်တယ်လို့ဆိုပါတယ်နျူကလ িয়ার စာချုပ်ပြန်လည်မစတင်ပြီးဖြေရှင်းစရာပြဿနာတွေများစွာရှိတယ်လို့လည်းအီရန်နဲ့အနောက်အရာရှိတွေကပြောဆိုကြပါတယ်ခင်ဗျာ
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေအပါအဝင်ဘာသာရေးခေါင်းဆောင်တွေဟာဂျာမနီနိုင်နှစ်နိုင်ငံပေါင်းစည်းလိုက်တဲ့32နှစ်ပြည့်အခမ်းအနားကိုဂျာမနီနိုင်ငံအလဲပိုင်းဆာလီမြို့မှာကျင်းပခဲ့ကြပါတယ်ဆာလီမြို့ကတမန်ဝင်ပေါလတ်ဖျားကြောင်းမှာကျင်းပတဲ့ဒီအခမ်းအနားကိုမကြာခင်မှာအနားယူတော်မဲ့ဝန်ကြီးချုပ်အင်္ဂလာမာခဲနေရာအတွက်အစားထိုးရှင်ပြိုင်မဲ့ဝန်ကြီးချုပ်လောင်းအမင်းလာရှက်အပါအဝင်တခြားနိုင်ငံရေးသမားတွေလည်းတက်ရောက်ခဲ့ကြပါတယ်ဒုတိယကမ္ဘာစစ်အပြီးမှာဂျာမနီနိုင်ငံဟာနှစ်ပေါင်း40ကြာနှစ်ချမ်းကွဲသွားခဲ့တာမှာရုရှားအုပ်ချုပ်တဲ့အချမ်းကဂျာမန်ဒီမိုကရက်တစ်သမားနိုင်ငံဖြစ်လာခဲ့ပြီးအမေရိကန်နဲ့တခြားအနောက်အုပ်စုတွေလွှမ်းမိုးတဲ့ဘက်အချမ်းကအနောက်ဂျာမနီအဖြစ်တည်ရှိလာခဲ့တာပါ1989ခုနှစ်မှာတော့ဂျာမနီနိုင်ငံကိုချထားတဲ့ဘာလင်တိုင်းကိုလူထုကဖြိုချဖျက်ဆီးလိုက်ပြီးတဲ့နောက်ဂျာမနီနှစ်နိုင်ငံပေါင်းစည်းနိုင်ခဲ့တာဖြစ်ပါတယ်ပြန်လည်ပေါင်းစည်းရေးအစီအစဉ်10နှစ်ကြာမယ်လို့ခန့်မှန်းထားခဲ့ကြပေမဲ့1990ခုနှစ်အောက်တိုဘာလ3ရက်နေ့မှာဂျာမနီတနိုင်ငံတည်းပေါင်းစည်းတည်ရှိပြီဖြစ်ကြောင်းတရားဝင်ကြေညာနိုင်ခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတဂျူဒတ်တေးနိုင်ငံရေးကထွက်ခွာမယ်လို့ကြေညာပြီးမှပဲသမီးဖြစ်သူဆာရာဂျူဒတ်တေးဟာ2022ရွေးကောက်ပွဲမှာသမ္မတနေရာဝင်ရွေးမယ်လို့ ABS-CBN သတင်းမှာဖော်ပြပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကသူ့အနေနဲ့နိုင်ငံရေးကအနားယူတော့မယ်လို့ပြီးခဲ့တဲ့စနေနေ့ကကြေညာခဲ့ပြီးလာမယ့်နှစ်သမ္မတရွေးကောက်ပွဲမှာလည်းဒူးသမ္မတအဖြစ်ဝင်ပြိုင်မယ့်အစီအစဉ်ကိုလည်းဖျက်သိမ်းလိုက်တာပါအခုသမ္မတနေရာမှာဝင်ပြိုင်မယ့်ဆာရာဒူတာတေးဟာဒူးသမ္မတအဖြစ်ဖခင်ရဲ့အကြံပေးဖြစ်ကာလကြာရှည်တာဝန်ယူခဲ့ပြီးလက်ရှိမှာဖိလစ်ပိုင်နိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ဒီဗီယိုမြို့ရဲ့မြို့တော်ဝန်ဖြစ်ပါတယ်မြို့တော်ဝန်အဖြစ်နောက်ထပ်ရွေးကံဖို့စည်ရင်းသွင်းလာပြီးတဲ့သူမအနေနဲ့နိုင်ငံတော်အဆင့်ရွေးကောက်ပွဲတွေမှာမပါဘူးလို့လည်းကြေညာထားတာပါသမ္မတဒူတာတေးအနားယူမဲ့ကြေညာပြီးတဲ့နောက်သတင်းတောက်ကသမီးဖြစ်သူသမ္မတရွေးကောက်ပွဲဝင်မွေနဲ့ပတ်သက်ပြီးတော့တေချောင်မင်းမြတ်မှာတော့သမ္မတစာရွေးကောက်ပွဲဝင်မယ်လို့ဖြေဆိုခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလှတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ဒေါ်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဲဆိုထားတဲ့မှုတွေနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်မှာတရလူပြတဲ့တေကိုနှစ်ဖက်ရှေ့နေတွေကအပြန်အလှန်စစ်မိတာဟာအမှုအတွက်အရေးကြီးဆုံးဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီဘက်ကနေတရလူပြတဲ့တေအဖြစ်ထွက်ဆိုပြီးတဲ့နောက်ရှေ့လာမဲ့သတင်းပတ်မှာနှစ်ဖက်ရှေ့နေတွေကသူ့ကိုအပြန်အလှန်စစ်မိမှာဖြစ်ပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးတောက်ကြနေကနေပြည်တော်ကတီးတန့်တရားရုံးမှာပထမဆုံးကြိမ်ကြားနာစစ်ဆေးချိန်မှာတော့ NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးဖြိုးမင်းသိန်းကတရလူစစ်ကောင်စီဘက်ကတင်သွင်းတဲ့အရသာသက်တည်ဖြစ်တဲ့လူကိုယ်တိုင်လာရောက်ထွက်ဆိုသွားခဲ့ပါတယ်။ဦးဖြိုးမင်းသိန်းကဒေါ်ဆန်းစုကြည်ကိုဒေါ်လာနဲ့ရွှေချောင်းတွေပေးတာနဲ့ပတ်သက်ပြီးစစ်စစ်ခဲ့ပြီးတော့ဦးဖြိုးမင်းသိန်းဟာပြီးခဲ့တဲ့လပိုင်းတွေအတွင်းစစ်ကောင်စီရဲ့ရုပ်သံမီဒီယာကနေထုတ်လွှင့်ခဲ့တဲ့ကအတိုင်းထွက်ဆိုသွားခဲ့ကြောင်းနဲ့အဲ့ဒီနေ့ကတရားခွင်အခင်းချင်းကိုတော့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေဦးခမောင်ဇော်ကအခုလိုပြောပါတယ်။
အဲ့တော့ဟိုကခေါ်အရသာသက်တွေခေါ်ဆိုပြီးတော့ခေါ်တော့ရောက်လာတော့ဘယ်လိုလဲဆိုတော့ဦးဖြိုးမင်းသိန်းဟာရန်ကုန်တိုင်းဝန်ကြီးချုပ်ဆက်မလို့တော့အဓိကစိတ်မေးချက်ဦးဖြိုးမင်းသိန်းကခင်ဗျားတို့ကျွန်တော်တို့သူ့ဗီဒီယိုနဲ့ရိုက်ထားတဲ့တွေ့တဲ့အတိုင်းပေါ့ဗျာ။အဲ့ဒီအကြောင်းအတိုင်းပဲသူကကတော့လာပြန်။ဟိုသူ့အနေကတော့ညူးညူးနေရကြည်ရတာလေ။ပြန်လာမေးရတော့ရှေ့ရနေကြမှာ။သူဟိုဟာဥပယုံမင်းသိန်းပြန်လာပါမယ်။ကျွန်တော်တို့ဝိုင်းပြီးတော့ cross လုပ်ပါမယ်။စိတ်ဝင်စားစရာအဲ့ဒီအချိန်ဖြစ်ပါလိမ့်မယ်ဗျ။ဥပယုံမင်းသိန်းကတော့ဒါသာကြီးရှေ့ရဖြတ်ပေါ်လာရနော်။လက်နာမော့လည်းမကြည့်ဘူး။သူ့ဘက်ကငိုမျိုးသွားပြီးတော့နှုတ်ဆက်ချင်းပြောမပြောနဲ့။မော့တော့ချင်းမပြောဘူးဗျာ။ဒေါ်လာမီဒီယာပုံစံဆိုရလို့ဆိုပြီးတာပဲ။သူကတော့ဒီလိုပဲစာရင်းနဲ့လူဝေးကြည့်နာပါမယ
်ဒီလိုတက်တဲ့ထွက်ဆိုတဲ့နေရာမှာဥဖြိုးမင်းသိန်းဟာတစုံတရာဖီအားတွေအကြက်ကင်ချင်းချောင်းမှုတွေကြောင့်ထွက်ဆိုတာလား lo PR e jack and change our moody, Mapawe, Tusso, Dala, Suragale, Seguin Zazia, Pitalo, Uri Jawaya, your Nangaye, Yaba, Yibare, Chale, Pibare. Yazo Chinto, Uri Poma, dea, Chausan, Tia, Yella Tema, Sonsan, Sesemu, Shinese, Twin, Twatte, Twatcha, Tadigamu, Bulu, Piatan Tabare. Taja, Upiomen, they had less shima. Sekongsiye Panzi Tainte Tara, Tenchomu Oma, Shini Red Twa, Tuye Twacha Ha, Ubre the Bo, Ya Tati Ganlu, Maya Wulu, Ubre Pinya Shini Net, Ubre Pinya Sanya, Tudi Diriga, Piovari. Upiomen name Baga, the Ayoma Diriba Gulu, Twasu, Dogabi, Shiba Maro, Napashini Diga Tugu, Cross Examination Local, Piana Sisi, Mimianjama, Pibari. Don Sansuji Shini Di Bagale, D Chinga, Seven Zazia, Agonlo, Chin, Pimelo, Subari.
ดิอัลลอฮ์ดอชินีจีอูจีเมงก็เลยอูเปียวเมนเต็งโกนะพัชชินีดิเปียนแลนเมโกนี่เมเมศีลาเมตอกจานี่หาอเยจีซงนี่ตะเน่ผิดพี่รออาลองสร้างจีอ่ะเมเน่ผิดเด้ลุเปล่าไล่ไปชื่อเย็นนี่มาตู้คอสนี่เมเปียนแลนเมโกดิเบกอะนี่มาอกงลงตู้โหวคันไคเนาะมาเค้าเนี่ยบลูผิดเต็มบ่ล่ะบลูผิดเต็มบ่ล่ะบลูผิดเต็มบ่ล่ะดาจอกบลูผิดเต็มบ่ล่ะเค้าเนี่ยเอาบ่ผิดเต็มอะไรดิ ครอสเซอร์ไม่มาไอ้ชื่อเนี่ยโยมเต็งอ่ะตุนไทยไงตะไมงก็တော့ตุนยาဖြစ်သွားပြီတော့စစ်အာဏာရှင်မျက်နှာဖုံးပွားကြသွားပြီတော့အဲ့ဒီနေ့မှာကျွန်တော်တို့ဘက်ကအောက်ဝဲပဲသူထိတ်တာဆုံးဖြတ်တော့ကျွန်တော်တို့ဘက်ကကျွန်တော်တို့ပြည်သူတွေကဘာသိချင်တာတွေအားလုံးကိုဖြုံးမသိရမဖြေလို့မရဘူးအဲ့ကျွန်တော်မသိပါမသိပါမသိပါဆိုရင်အဲ့ဒီကမသိပါလို့ပြောတဲ့ဥစ္စာတွေကတော့အာရောက်တာ
အဲ့ဒီနေ့ကတော့တကယ်ပေါ်ကြီးပွဲကောင်းနေ့အဲ့ဒီနေ့ကိုစာလုံးတစ်လုံးတော့လွတ်မသွားတည်တည်ချာချာခင်ဗျားတို့ဘာလို့ပို့လို့လဲအဲ့ဒီနေ့ကအပြစ်အပြတ်ပဲအော်ဒီလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55စုရာရာထူးအနာကိုအလွဲ35လုတ်ပြီးငွေကြေး ပြီးခဲ့တဲ့တစ်ပတ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အမှုထပ်တိုးတဲ့အကြောင်းစစ်ခေါ်စာနဲ့ဒေါန်ဆန်းစုကြည်စီကိုတိုက်ရိုက်ပေးခဲ့ပြီးဘာဆိုတာတော့မသိရသေးပါဘူး။ဒါပြင်အဂတိလိုက်စာမှုတွေကိုမူလကနှစ်ပတ်တစ်ချိန်စစ်ဖို့လှုပ်ထားပေမဲ့အခုခါမှာတော့အပတ်စဉ်တောက်ကြနေတိုင်းမှာကြားနာစစ်ဆေးသွားမှာဖြစ်တဲ့အတွက်ဒေါန်ဆန်းစုက
ရေးဆွေးနွေးခန်းကိုအလှည့်ပေးရအောင်ပါရှင်။အခုကြုံနေရတဲ့မြမစီပွားရေးအချက်အတဲဟာအရင်1988အာနာသိန်းရဲ့အချိန်နဲ့အချိန်နဲ့မတူညီတာကြောင့်အာနာသိန်းစစ်ကောင်စီအနေနဲ့ပိုပြီးတော့ခက်ခဲနိုင်တယ်လို့ပြည်သူရေးရာမူဝါဒဆိုင်ရာကျွမ်းကျင်သူဦးခိုင်ဝင်းကသုံးသပ်ပါတယ်။စီပွားရေးနဲ့ဘန်စနစ်ကိုပြည်သူတွေရဲ့ယုံကြည်မှုကျဆင်းလာတာဟာလက်ရှိကြုံနေရတဲ့စီပွားရေးအကျက်အတဲရဲ့အဓိကရင်းမြစ်ဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။ကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ကိုခိုင်ဝင်းရဲ့အခုဒီမြန်မာနိုင်ငံစီပွားရေးနဲ့ပတ်သက်လို့ပေါ့နော်။တလောကပဲအခြေကြီးကထုတ်ပါတယ်။အခုတလအတွင်းမှာပဲပြောရရင်မြန်မာငွေကြေးတန်ဖိုးက60ရာခိုင်နှုန်းလောက်ကိုထိုးချသွားတယ်ဆိုပြီးတော့သူတို့တုံးတက်ထားတာပေါ့နော်အဲ့တော့ဒီလောက်ထိငွေစည်းတွေကျသွားတဲ့အခြေအနေဒီလောက်ထိစီးပွားရေးဖြူဖြဲဖြစ်သွားတဲ့အခြေအနေပေါ့ဘာကြောင့်အတိတ်ကလို့ကိုခံဝင်တို့တုံးတက်မိလဲဗ
ျပထမဆုံးကတော့အာနာသိန်းမှုပေါ့ဒီဟာတော့ political shock လို့ခေါ်တာပေါ့ပြည်သူဒီပြည်သူလူထုအနေနဲ့ကယုံကြည်မှုပေါ့နော် trust ပေါ့ဘိုးဘန်တို့ဘာလို့ပုံမှာရောလက်ရှိသူတို့ငွေတွေအတက်ထားတဲ့ငွေတွေပုံမှာရောယုံကြည်မှုပေါ့နော်ယုံနေသွားတဲ့အတွက်တော့အတိတ်ကအကြောင်းရင်းတွေဖြစ်တယ်ကိုခံဝင်နေတယ်ပုံက
တစ်ချိန်တည်းမှာပဲဘဟုဘန်ကလည်းဒီကြားထဲမှာဒီငွေကြေးတန်ဖိုးထိန်းနိုင်အောင်လို့ဆိုပြီးဒေါ်လာတွေထုတ်ရောင်းနေတာရှိတယ်ခင်ဗျအဲ့တော့လက်ရှိဘဟုဘန်ကင်တွယ်မှုဒီငွေကြေးကိုထိန်းနိုင်အောင်လို့ကင်တွယ်မှုနဲ့ပတ်သက်လို့ရောဘာများသုံးသပ်ချင်လဲ
ဘဟုဘန်ကဘလို့ပဲဟိုထုတ်ပေါ့နော်ထုတ်ရောင်းနေတဲ့ဟာတွေကအခုတွေ့ရတာဟိုတန်တရာကျော်သွားပြီပေါ့နော်အတိအကျတော့မမှန်ငွေသူတခါတခါရောင်းရ15000တော့အဲ့ဒီရောင်းနေဟိုတနေ့ကလည်း5000 6000လားမသိဘူးသူရောင်းနေပေါ့အဲ့လိုဘဟုဘန်ထုတ်ရောင်းနေတဲ့အချိန်ထဲမှာပဲဒီဒေါ်လာအကောင့်ကြီးပေါ်မှာထိန်းချုပ်လာတာကိုတွေ့ရတယ်။သဘောကတော့ဘာလဲဆိုတော့ဒေါ်လာဝင်ငွေတွေနည်းလာတယ်ပေါ့ရောက်ဆင်းလာတယ်ပေါ့နော်။ဒီကခိတ်ပါလေဟိတ်ဖို့ရဖို့ကလည်းဒီနေ့မှာနော်စက်တင်ဘာလ3ရက်နေ့အထိဆိုလာပဲစက်တင်ဘာလအကုန်အထိရောလေ7 billion လောက်ဖြစ်သွားတယ်လို့ပြောတယ်။အဲရောက်ဆင်းသွားတယ်ဆိုတော့သူတို့ဒီဟိုကဒေါ်လာကြီးဟိုကနည်းသွားတယ်။အဲ့တော့ဘယ်လောက်ပဲထုတ်ရောင်းထုတ်ရောင်းထုတ်ရောင်းတဲ့အခါနဲ့ ဒီဘက်ကလိုအပ်နေတဲ့ဒေါ်လာလိုအပ်နေတဲ့ဟာတွေကမကိုက်ဘူးဖြစ်နေတာပေါ့ဒီကမ္ဘာပိုင်ရဲ့ဒီနောက်ထပ်အနာသိမ့်ပြီးတော့ထုတ်တဲ့ဟိုဟာပါလေစီမံသာတစ်ခုမှလေးရေးထားလေ73ဒီကအဲဲဲပါပေါ့နော်ဆောင်းကန်ဒီထဲမှာလဲသွားလဲသွားပြီး30ရာခိုင်နှုန်းလောက်ပဲရှိတယ်လို့တော့ဘာအလိုမျိုးသူကပြောနေတယ်ပေါ့နော်အဲ့ဒါလည်းနေနောက်တစ်ခုကတော့ပြဿနာဘာလို့လဲဆိုတော့ဘောကဘလုံးပဲရောင်းရောင်းလိုက်နေတယ်အကြောင်းရတော့ကြည့်သူတွေဟာတော့ဗန်လေးကအနှံ့ဝေးတွေကိုထုတ်ပြီးတော့ဒီတန်ကိုရှိတဲ့အရာကိုစုဆောင်တဲ့အနေနဲ့စုဆောင်လာကြတယ်အဲ့ဒါရောလေဒီပူပူကီပါကိုဆွဲတဲ့ဟာတွေကလည်းပူပြီးတော့ညာလာတယ်ဆိုလို့မလိုက်နိုင်ဘူးဖြစ်နေမလိုက်နိုင်ဘူးဖြစ်နေတခြားနိုင်ငံတွေမှာလည်းဒီလိုနမူနာအစိုးမတူတူတူတူကီပါเนาะတူတူကီပါကာတာနိုင်ငံနဲ့ပြီးတော့15မီလီယံပေးမယ်ပေါ့အဲ့လိုပြောပေးတာတော့မှเนาะသူတို့ရဲ့လက်ဝါပေါ့เนาะတူတူကီငွေကြတာကိုလည်းမထိနိုင်ဘူ
းအဲ့တော့တစ်ချိန်တည်းမှာပဲ twin ကုန်အနေနဲ့ပတ်သက်လို့ဒေါ်လေးအခက်ခဲရှိလာပြီဆိုပြီးတော့ကုန်တွေညှိတာလည်းကျွန်တော်ကြားလာပါတယ်ခင်ဗျအဲ့တော့တစ်ဖက်မှာထုတ်ကုန်များများထုတ်ပေးရမယ်ဆိုတဲ့ပုံစံမျိုးပြောလာကြတော့အခုမြန်မာနိုင်ငံမှာတကယ်ရှိထားတဲ့ဓာတ်ငွေတွေတင်းထွက်တွေတရားစာတွေဓာတ်တွေပေါ်မှာပို့ပြီးတော့မှီခိုလာရနိုင်ခြေရှိပါလားဓာတ်တွေကထုတ်ရောင်းရောင်းဆင်ပြေပါမှာ
ထုတ်ရောင်းဖို့တော့အဲ့ဘက်ကိုပေါ့နော် resource ကိုပို့ပြီးတော့အားပြုနော်အားပြုလာမယ်လို့တော့ဟိုလိုပါနော်ယူဆလို့ရတယ်ပေါ့နော်ယူဆလို့ရတယ်ဘာလို့လဲဆိုတော့ခုဒီသွင်းအုံတွေအတွက်ဒီဒေါ်လာကိုသူတို့မတုံးနိုင်တော့လို့ပထမဆုံးဒီပထမဆုံးသူတို့လုပ်တဲ့ဟာတော့ဘာလဲဆိုတော့ non essential goods ဆိုပြီးတော့ထိုင်းကနေအချိုးကြီးတွေပါလေကိုပိတ်ပင်တာမျိုးတွေလုပ်တယ်ခုနောက်ပဲဒီတဲ့နော်ထပ်ပြီးတော့ကြလာတဲ့အတွက်လို့ထင်တယ်နော်73ပြည်ကိုတောင်မှ73စီကင်ဆယ်တဲ့လူတွေကိုဒီတချို့ကိုပဲဒေါ်လာကိုဒါတနည်းအားဖြင့်ပြောရင်ကိုတာပေါ့နော်ဒေါ်လာကိုကိုတာနဲ့ပေးတယ်လို့ပေါ့ကိုနဲ့နော်ကိုရဲ့ဟိုဟာလူတွေကိုပဲတချို့ကိုပဲသူတို့ပေးတိုင်းတယ်ကိုတာနဲ့ခွဲပေးအဲ့လူတွေကတွင်းပြီးတော့နော်ရှော့လေးနဲ့သူတို့ရောင်းဟိုဟာလုခိုင်းတာပေါ့နော်အဲ့တော့ပေးကြတဲ့ဒေါ်လာကိုလုံးဟိုဟာလုံးနေပြီတော့ပို့ကုန်တွေကိုပူပြီးတော့တွင်းပြရမယ်ပေါ့အဲ့တော့ပို့ကုန်တွေဘိုင်းရောတွင်းပြနိုင်မှာလားပေါ့နော်ဒီအစကြွေးမှာလည်းခုဒီသွေးအားစုတွေဖြစ်တဲ့သမီးဩဇာလေးဈေးတွေကတော်တော်လေးကိုတက်တယ်လို့ပြောတယ် International Food Policy Research Institute ကလည်းထောက်ထားတဲ့ဒီသူ့ရဲ့သူတည်သနာတွေအရနော်တော်တော်တက်သွားတဲ့အတွက်သမီးဩဇာတွေကျသွားမယ်ရောင်းအားတွေကျသွားမယ်ဆိုရင်ဒါဒီအစကြွေးကဏ္ဍပုံမှာလည်းခုဘုတ်တုံညာကြီးအပြီးမှာထွက်နှုံးနေတာအများကြီးပေါ်ဖြစ်သွားတယ်ပေါ့နော်ဒီနေ့ပဲခေါ်ပါသမီးဩဇာ Group ရဲ့ Facebook Page မှာလည်းပါတွေ့ရလဲဆိုတော့သတ္တုံးစီဈေးတွေတက်တဲ့အတွက်ဘာလဲရေသိန်းကားကြီးဒီအရင်ကနဲ့မတူတော့ဘူးဆိုပြီးတော့သူတို့ page မှာရေးထားတာတွေ့ဒီအခက်ခဲတွေပို့ပုံရလေကြဖို့များနေပေါ့အဲ့တော့တခုပဲရှိတာကိုဘာရှိလဲဆိုတော့ဒီကနပြောရဲပေါ့နော်တန်ဟာဇာတတွေပေါ့အဲ့တန်ဟာဇာတကလည်းရေနံတို့ဒီဟိုကတပါးတန်းဝေးလို့ကတော့ချိန်ချင်းလေးထုတ်လို့မရဘူးနော်ရှာထားတဲ့တွင်းတွေရှိရင်တောင်မှဒီတန်တာခေါ်အောင်မယ်ပေါ့နော်အားကြီးခေါ်အောင်မယ်ဆိုတော့ခက်ခဲရှိတယ်တက်နော်ကျွန်တော်တို့ဘာလို့ဘိုင်းအောင်မပြောတတ်ဘူး။ကြောက်စင်းတို့ဘာလို့ဒီဟာကန့်တို့ဘာလို့ပြကတော့အချိန်နေကလို့ရှိမလဲတော့မသိဘူးပေါ့နော်။ဒါမှမဟုတ်ကြောက်စင်းဈေးကွက်ကတော့ကုန်တယ်တွေရဲ့ပြောရရအောင်တရုတ်ပြည်ကအဓိကမှီခိုးရတယ်။တရုတ်ပြည်ကလည်းအရင်ကမဟုတ်တော့ဘူး။တရုတ်ပြည်မှာရှိတဲ့ကြောက်စင်းဈေးကွက်ကလည်းပြက်နေပြီပေါ့နော်။မဝယ်နိုင်တော့ဘူးပေါ့နော်။သူတို့မှလည်းစူပါကြီးအခက်ခဲတွေအများကြီးရှိနေတဲ့အတွက်ဒါကြောင့်ပို့ချင်တယ်ပို့လို့မရဘူးပေါ့။အဲ့တော့လက်တလုံးမှာတော့တော်တော်လေးကိုဒီဒေါ်လာအတွက်ကိုသူတို့ချိုးချောင်ချူတာဒီလိုပေါ်ရှိ
တွင်းကုန်ဒီနဲ့ပတ်သက်လို့သူတို့ကန့်တတ်မှုတွေကိုလောက်တာကျွန်တော်တို့ကြားပါတယ်ဥမာကားတွင်းတာတွေပဲနဲ့ပတ်သက်လို့ကန့်တတ်တယ်အဲ့တော့တစ်ဖက်မှာစစ်ကောင်စီအကြီးအကဲကနောက်ပိုင်းသူတို့ပြောတဲ့အထက်မှာစိုက်ပျိုးရေးကဏ္ဍကိုမှီရမယ်ပြည်တွင်းမှီခိုရေးမူဝါဒဆိုတဲ့သဘောမျိုးပေါ့နော်အတိအကျတော့ပြင်ပကလည်းပိတ်တာများလာတဲ့အခါမှာပြည်တွင်းမှာပဲဖူလုံဖို့ပြည်တွင်းကိုမှီခိုရေးဆိုတဲ့စိုက်ပျိုးရေးဟာကိုမှီပြီးလုပ်မယ်ဆိုတဲ့ဟာမျိုးပြောလာတာရှိပါတယ်ဒါကတော့တကယ်အလုပ်ဖြစ်ပါမလား
ဒါလည်းခုနကပေါ့နော်အခက်ခဲတွေကဘာလို့ဟိုဟာရှိတယ်ဆိုစိုက်ပျိုးရေးကဏ္ဍကနလို့ပြောပြမယ်လို့လူကပြောရဲပေါ့နော်ဒီ value chain ပေါ့နော် agriculture value chain တစ်ခုလုံးမှာသူသွင်းကုန်တွေပုံမှာပေါ့နော်လူကပြောရဲဒီဟိုကတမင်ဩဇာ order စီအဲ့ဒါတွေကနော်အခက်ခဲရပါလဲဆိုတော့မြန်မာနိုင်ငံကခုပြည်တွင်းမှာမထုတ်နိုင်ဘူးနော်တမင်ဩဇာအများစုပါတဲ့အကုန်နှီးပါးကနော်ဒီ3500ဘူးလောက်နိုင်ငံသားတွေတင်သွင်းရတယ်ပေါ့နော်အဓိကတော့တရုတ်ပြည်ထိုင်းတို့ကနေတင်သွင်းရတယ်ဆိုတော့အဲ့ဒီခါကျတော့ဒီကဏ္ဍကြီးကစင်ပြပါမလားပေါ့နော်နောက်တစ်ခုကတော့သူတို့ခုလုပ်နေတဲ့ပုံစံကဒီကုန်သိန်းလုံးကိုထိန်းကျင်တဲ့အတွက်ကုန်သိန်းလုံးကိုထိန်းမှုအတွက်ကိုလျှော့ရောင်းမယ်ပေါ့နော်ဒီစားအုပ်စီရောဘာလို့ကိုသူတို့လျှော့သေးနေပေါ့နော်ရောင်းနေတာတွေ့တယ်ဒါမျိုးတွေကလည်းဒါဒီကနေ့ပြန်ပြီးတော့စီးပွားရေးအနေနဲ့ပြန်ကုန်သက်ရှိမယ်ဆိုလို့ရှိရင်တော့လေယာဆက်ကြိုးရေးကဏ္ဍပေါ်မှာပို့ပြီးတော့ဇက်ထက်သွားနိုင်တဲ့နေရာကြီးရှိရင်အခက်အခဲတွေဖြစ်နေပြီဒီကတော့တမင်ဝန်ကလည်းမဟုတ်ဘူးလက်ရှိနေရီပေါ့နော်ဒီလေယာကဏ္ဍမှာသုံးတဲ့ဆက်ရလေယာတွေပြင်သွင်းမှုတွေ 哎，那我开车我啊，另外呢，也不累啊，你比如三五月，我家庭农啊嘛，你那里差标了了不？
这路啊，这这里开开的新年节嘛，为浙江是几个啊标了那个阿西安。爹妈，你妈那个，这个呢，俺那生的老爹妈退休了，偏南九寨，偏南的时候还有的表老娃嘞，说第四讲是啥个啥也 ，CY vision 呢不得了，顾客们不留密码嘞。
对呀，我我 vision 呢 ，CY vision 呢表，那是那谁管？咱那下午那大家呢，都都都说一家留一家偏南的，那不留嘛？第这个呢，我这个我听没说呢，阿爹妈来那吃不完嘞，俺那个没来乌，阿爹妈退地那个吃不着，我说退地是吧？这个了，那新加坡路、马来西亚路路，因为这种要固定啊，不路嘛，不偏南部。那沿路啊，到嘛，我到三苏地啊，那个时候呢，我新加坡不要路的时候，路里啊，那都大概用过路来，的维稳那里四个人，我那过啊，俺那时候呢，专门是那个，你本地啊，这边呢 ，four house， 我那，那偏南呢，像人家这个，比如路路，别的都我们偏的大部分。
这种那时候苦米节嘛嘞，密码那个啊，表啊没思路线，这钱弄啊，西外被收了，我看给伢嘞，那个嘞皮包嘞，是收啊 letter 的嘛啵？那二哦，哎钱搞了弄啊，这个西外被收木看给伢比没，印尼节那个的抽呢，抽阿西亚那个的抽阿夏那个的呢，西外多了比了，变天塌那个啦的，西外的怎么样？二哦，啊，古时讲是 letter 嘛啵，这里没有拉拉，西外古都带我们后头嘛，天塌那边拉拉西嘛，西那嘛啦。
皮干啦，那苦啊咯，不多肉啵，喏，这钱弄啊咯，好的。然后就先弄了，但是万一退休了，中国嘛，对，上半年是一半咯，就走路把路外退休过咯，哇，路难开的，反正我们这路地面上天下难开的，他们没路，我地那说的呀，是那汤那说的，那青年啊，汤哥啊，说说说青年，走路广州好远，是吧？不他妈的苦啊，我来说，汤哥啊，说说说的话，不路外就不要再拉的咯，地我说苏亚哈，被查的西瓜油都要破。market economy ဆိုတော့ဒီကစီးပွားရေးဆက်နေပုံမှာလုတ်ခဲ့တော့အတိုင်းအတာတစ်ခုဒီတော့ဒီအဆင်ပြေတဲ့လူတွေလည်းအများကြီးရှိတယ်ဒါသမာဓိဆက်ဆက်ဖွင့်တဲ့အချိန်မှာအနောက်နိုင်ငံတွေရဲ့ဂျင်းနီမြောက်ကူတွေအများကြီးဝင်လာတယ်နော်တိုတယ်လို့ပေါ့သူတို့ပဲဆက်လာပဲတရုတ်ဆိုတာကနောက်မှဝင်လာတဲ့ဂျင်းနီမြောက်ကူဖြစ်တယ်၂000ကျော်တော့မှသာဝင်လာကြလားအရင်ဆုံးဝင်လာတာကဂျပန်တို့ကိုရီးယားတို့နော်လက်နောက်နိုင်ငံအမေရိကန်တို့ဒီဥရောပတူတယ်လို့ပေါ့နော်တူတယ်လို့ပြောစပြီးတော့ဝင်လာကြတာဆိုတော့ပိတ်ထားတာနေဖွင့်နေဘာမှမရှိတဲ့နော်ဒီ GDP ကိုအင်မတန်နည်းတဲ့ GDP မဆက်လာလက်ထက်မှာအင်မတန်ဆင်းရဲနေတဲ့နိုင်ငံကြီးစဖွင့်နေတဲ့အတွက်အတိုင်းအတာတစ်ခုကြည့်ကြည့်တော့ဒါအောင်မြင်ခဲ့တယ်နော်အမှုဝဲနဲ့နောက်ပိုင်းမှာလည်းချမှတ်တဲ့ဒီစီးပွားရေးပိတ်ဆို့မှုကိုဒီမဆက်သေးနဲ့အိန္ဒိယနိုင်ငံတွေနဲ့ကုန်ဆွယ်ပြီးတော့မြေလို့ရတယ်ခုဟာကြတော့သူကပြောင်းပြန်ဖြစ်သွားပြီတိစောက်ထားတဲ့အရာတွေပြန်ပြီးတော့ကျုံချတယ်လို့ဖြစ်သွားတာပေါ့နော်ခုကိုလောလောဆယ်ကိုကမ္ဘာပန်းနေပြီးတော့ဆက်ရှိရပိုင်းလို့နော်စီးပွားရေးကျသွားမယ်လို့ပြောတယ်အဲ့တော့တိဆောက်ထားတဲ့ဟာတွေကိုပြုစင်တာထိမှုပူပြီးတော့အရန်ကိုဖြတ်ခဲ့မယ်ပြည်သူလူထုအနေနဲ့ကလည်းအရင်ခက်ကလို့မနေရတော့ဘူးပေါ့ဒီပါလဲဆိုပြီးတော့လက်စင်ကြီးလို့ပါလို့ပါလေမြို့တွေတော်တော်များများမှရလာတယ်လမ်းတွေကောင်းလာတယ်ဆက်သွယ်ရေးဒီတယ်လီဖုန်းတွေကောင်းလာတယ်ဒီဆက်သွယ်ရေးတယ်လီနော်တို့ပါလို့ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့အတွက်အဲ့လိုအခြေအနေရနေပြီးတော့ပြန်ပြီးတော့ပြိုလဲသွားမယ်ပြန်ရောက်သွားမယ်ခုဆက်ရှင်ရတာမျိုးဆိုတော့နည်းနည်းအမှန်တော့မဟုတ်ဘူးပေါ့နော
်ဟုတ်ကဲ့ကိုခိုင်ဝင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီလိုမျိုးကိုခုလိုရှင်းပြပြောပြပေးရ
ကိုတာညုံဆက်တွေ့မြင်းမြန်းထားတာပါရှင်VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ VOE ကိုတည်သချင်းကြောင်းလိုတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ် VOE ရဲ့ Facebook စာမျက်နှာ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOE ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကိုVOA ကကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေပြီးတော့လိုင်းတူမီတာ38 32 52နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်အစီအစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင်
။မင်္ဂလာပါ။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ။
တလအတွင်းမြန်မာတပ်ငွေတန်ဖိုး60ရာခိုင်နှုန်းကျဆင်းသွားမှုနဲ့အတူစီးပွားရေးဆုပ်ယုပ်လာမှုကိုရပ်တန့်ဖို့စစ်ကောင်စီမှအစွမ်းအစမရှိဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post သတင်းစာမှာဖော်ပြထားတဲ့ Writer သတင်းဆောင်မကိုအရင်ဆုံးတင်ပြမှာပါတပ်ငွေတန်ဖိုးတဟုန်တိုးကျဆင်းတဲ့သတင်းတွေလောင်စာဆီနဲ့ကုန်စည်နှုန်းတွေလည်းမြင့်တက်နေတယ်လို့ရွှေဆိုင်နဲ့ငွေလဲလှယ်တဲ့ကောင်တာအများပြားလည်းပိတ်ထားကြတယ်လို့ဆိုပါတယ်February လမှာဆီယနာတင်ပြီးတဲ့နောက်စီးပွားရေးကျဆင်းလာတဲ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဆက်လက်မြင့်တက်နေချိန်တိုက်ပွဲတွေကလည်းများပြားလာကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာစီးပွားရေးအတက်အကျကိုတိုက်တာတဲ့စက်ငွေတန်ဖိုးနှုန်းကျဆင်းမှုဟာစစ်ဘိုလ်ချုပ်တွေကိုလှုပ်လှုပ်ရှားရှားနဲ့ကြောက်ကြရဖြစ်စေတယ်လို့ International Crisis Group ကမြန်မာရေးရာကြွမ်းကျင်သူ Richard Horsey ရဲ့သုံးသပ်ချက်ကိုဖော်ပြထားပါတယ်။ကျောင်းဝေကြဆင်းမှုကိုထိန်းချုပ်ဖို့ဩဂုတ်လမှာဗဟိုဘဏ်အနေနဲ့စ조사ခဲ့ပေမယ့်ငွေလဲလှယ်တဲ့နှုန်းအစမတန်မြင့်တက်လာတဲ့ဖြစ်အားကြောင့်စက်တင်ဘာလ10ရက်နေ့မှာလက်လျှော့ခဲ့ရတယ်လို့ဆိုပါရယ်ဒေါ်လာငွေရှားပါးမှုဆိုးရွားလာတာနဲ့အမျှငွေလဲလှယ်ရေးလုပ်ငန်းတွေလည်းပိတ်ခဲ့ကြရပါတယ်စက်တင်ဘာလ10ရက်နေ့ကဒေါ်လာကို1695ကျပ်ရှိခဲ့ရာကနေအင်္ဂါနေ့ကဒေါ်လာကို2900ကျပ်နှုန်းထိမြင့်တက်လာတာကိုနိုင်ရှင်ဖော်ပြထားပါတယ်။ဒါအပြင်ဖေဖော်ဝါရီလ10ရက်နေ့ကအရက်သားဆိုးရွားကိုဖြုတ်ချပြီးဆီယာနာသိန်းချိန်မှာဒေါ်လာကို1395ကျပ်နှုန်းပဲရှိခဲ့တယ်လို့ဆိုပါတယ်။ကမ္ဘာပံရဲ့တနင်္လာနေ့ကခန့်မှန်းချက်အရဆိုရင်မြမစီးပွားရေးဟာဒီနှစ်အတွင်း18ရာခိုင်နှုန်းအထိကျဆင်းလိမ့်မယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံဟာဒေတာရင်းမှာအလုတ်ကင်ကျဆင်းမှုအကြီးအမားဆုံးအဖြစ်မြင်တွေ့ကြရမှာဖြစ်တယ်လို့စင်ရွမ်းပါမှုအရေးအတွက်ဟာလေမြင့်တက်လာဖို့ရှိကြောင်းကမ္ဘာ့ဘဏ်ကသတိပေးပြောဆိုထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဆက်လက်တင်ပြမှာကဒေါ်ဆန်းစုကြည်အပေါ်အမှုစီရင်မှုကနေဘာမျှော်လင့်နိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဂျာမနီအခြေစိုက် dw.com သတင်းအွန်လိုင်းစာမျက်နှာမှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုတရားရုံးတင်စစ်ဆေးနေတာဟာသူ့ကိုနိုင်ငံရေးတဲ့ပြန်ဝင်မလာအောင်တားဆီးဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုလှုပ်တာဟာတိုင်းပြည်မှာဒေါ်ဆန်းစုကြည်ရဲ့ကြော်စောမှုအထင်ကရဖြစ်မှုကိုပိုးပြီးခိုင်မာစေနိုင်တယ်လို့ဖော်ပြထားပါဗျ။ဖေဖော်ဝါရီလ10ရက်နေ့ဆင်အာနာတိမ့်တဲ့နေ့မှာပဲဒေါ်ဆန်းစုကြည်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့တပြိုင်နက်တည်းစစ်ကောင်းဆောင်တွေဟာသူ့ကိုစွဲချက်မျိုးစုံတင်ခဲ့ပါဗျ။အစပထမပိုင်းမှာတော့ပို့ကုံတွင်းကုံဥပဒေချိုးဖောက်မှုနဲ့ walkie talkie တွေကိုတရားမဝင်ပိုင်ဆိုင်မှုတဘာဝ BND ရဲ့စီမံခန့်ခွဲမှုဥပဒေအောက်ကကိုဗစ်ဆိုင်ရာစီမင်းစည်းကမ်းတွေချိုးဖောက်မှုစတာရီနဲ့ပဲဒေါ်ဆန်းစုကြည်ကိုအမှုဆွဲထားတာပါ။နောက်ပိုင်းမှာတော့လူမှုမငြိမ်မသက်ဖြစ်အောင်လှုံ့ဆော်မှုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုအကျင့်ပြတ်ချစားမှုစတဲ့ပြင်းထန်တဲ့ဆွဲချက်တွေကိုတင်ခဲ့တယ်လို့ဆိုပါရယ်။ဒီတောက်ကြမှာစတင်စစ်ဆေးမဲ့ဒေါ်ဆန်းစုကြည်အပေါ်ဆွဲထားတဲ့အကျင့်ပြတ်ချစားမှုဆွဲချက်မှာတကယ်လို့ပြစ်မှုထင်ရှားမယ်ဆိုရင်အသက်86နှစ်အရွယ်ဒေါ်ဆန်းစုကြည်ဟာထောင်ဒဏ်15နှစ်ထိကြာခံရဖို့ရှိနေတယ်လို့ဆိုပါရယ်။မြမနိုင်ငံရေးလေလာသူတွေသုံးသပ်တာကတော့ဒေါ်ဆန်းစုကြည်အပေါ်အမှုဆွဲတရားစီရင်မှုဟာနိုင်ငံရေးရဖြစ်တယ်ဆိုတာတန်တရားဖြစ်စရာတော့မလိုဘူးလို့ပြောကြပါရယ်။အထူးသဖြင့်စစ်ကောင်စီခေါင်းဆောင်ပို့ချုပ်မှုကြီးမြောင်လိုင်ကဒေါ်ဆန်းစုကြည်ကိုနိုင်ငံရေးတဲ့ဘယ်တော့မှပြန်လာလို့မရအောင်တားဆီးလိုတာဖြစ်တယ်လို့ဆိုပါရယ်။ဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေတဲ့ကအမှုတစ်ခုတည်းနဲ့တင်စစ်ကောင်စီကတိပေးထားတဲ့2023ခုနှစ်ဩဂုတ်လမှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဒေါ်ဆန်းစုကြည်အနေနဲ့သူ့ပါတီကိုဦးဆောင်ခွင့်တောင်ရဖို့မရှိကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်မြန မြန်မာရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်းအပေါ်ပိတ်ဆို့အရေးယူဖို့အမေရိကန်လွှတ်တော်ကချင့်ချိန်စဉ်းစားနေပြီဆိုတဲ့ကောင်းစင်နဲ့ Foreign Policy သတင်းမဂ္ဂဇင်း Online မှာ Jack Detach ရေးသားထားတဲ့ဆောင်းပါးကိုနောက်ဆုံးအနေနဲ့တင်ပြမှာပါ။အဲ့ဒီလိုပိတ်ဆို့အရေးယူမဲ့ဥပဒေဟာ Rohingya တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာစစ်တပ်ကျူးလွန်ခဲ့သလားဆိုတာဆုံးဖြတ်ဖို့တွန်းအားပေးနိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအရေးပါတဲ့ဆက်မှုလုပ်ငန်းတချို့အပါအဝင်မြမရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်းအပေါ်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုအသစ်နဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်မရောက်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့ဆုံးဖြတ်ဖို့စရာတွေပါဝင်တဲ့ဥပဒေချမ်းအစ်စ်ကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်ပါတီလွှတ်တော်အမတ် Gregory Mix ကလာမယ့်သတင်းပတ်အတွင်းတင်သွင်းဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်ဒါဟာနိုင်ငံရေးအရာတွေ့ဆုံအဖြေရှာရေးမြန်မာစစ်ကောင်စီကိုဖိအားပေးဖို့ကြိုးပမ်းမှုတရက်ဖြစ်ပါတယ်။မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုမျိုးဖြစ်စေလို့ကြောင့်ဒီဥပဒေချမ်းရေးဆွဲမှုမှာပါဝင်တဲ့အမည်မဖော်လိုတဲ့လွှတ်တော်ရုံးအဖွဲ့ဝင်တဦးကပြောကြားခဲ့တယ်လို့ဆိုပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုဆက်ပြီးဖြစ်အောင်ခွင့်ပြုထားတဲ့ကုမ္ပဏီတွေအဖွဲ့အစည်းတွေလက်ရှိစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူနိုင်ရေးအမေရိကန်အစိုးရအနေနဲ့လိုက်ပါဆောင်ရွက်လို့ရအောင်ဒီဥပဒေကိုရေးဆွဲတဲ့နေရာမှာကြဲကြဲပြန့်ပြန့်ပြုလုပ်ထားတယ်လို့သူကပြောကြားခဲ့တယ်လို့ဆိုပါတယ်။အထက်လွှတ်တော်ဘက်ကထည့်သွင်းမဲ့အချက်တွေနဲ့ပေါင်းစပ်မဲ့ဒီဥပဒေချမ်းအစ်မှာဖေဖော်ဝါရီကအာဏာသိမ်းမှုကိုဦးဆောင်ခဲ့တဲ့ထိတ်တန်းစစ်ခေါင်းဆောင်တွေအပါအဝင်မြမရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်းကြောက်မြက်ရေဒနာတူးဖော်ထုတ်လုပ်ရေးလုပ်ငန်းစတာတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ပါတယ်။ဒါအပြင်မြန်မာပြည်သူတွေနဲ့ထိုင်းနိုင်ငံလိုမျိုးမြန်မာအိမ်ကြီးချင်းနိုင်ငံတွေမှာခိုးလုံနေတဲ့ဒုက္ခသည်တွေကိုတိုက်ရိုက်အကူအညီတွေပေးနိုင်ဖို့ဒေါ်လာတန်းနဲ့ချီထောက်ပံ့မဲ့လူသားချင်းစာနာထောက်ထားမှုစီစဉ်တွေပါဝင်အောင်ဥပဒေချမ်းရေးဆွဲသူတွေကလှုပ်ဆောင်နေတယ်လို့လည်းဆောင်းမမှာဖော်ပြထားပါတယ်ရှင်
။ကြီးစုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မဲအင်ဂျင်နိုင်စီစဉ်တင်ဆက်ပေးထားတာပါရှင်။ကျမတို့ရဲ့ရေဒီယိုအစီအစဉ်လေးကိုရုပ်တံနဲ့လည်းဖြည့်ဆွက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေကြမဲအေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီးမှပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ရဲ့ကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါသည်ကဲခုတစ်ပတ်တော့ VOE ကအမျိုးသမီးတူကြီးကိုစိတ်တူအောင်လှုပ်လာတဲ့တော်ရရှင်ရဲ့စာနဲ့စကြင်ပါရနော်တိုင်လာဆိုတဲ့သွားရှင်က
Hello မင်္ဂလာမရှိတဲ့အချိန်ဖြစ်ပေမဲ့မင်္ဂလာပါလို့ဥစွာနှုတ်ဆက်ပြရစေ VOE ဘာမီစဖွဲ့သားများခင်ဗျာ VOE ကိုအိမ်ကအဖွားရှိကလေးကရေဒီယိုနဲ့အမြဲနားထောင်တာမို့ VOE ကကျွန်တော်နဲ့မဆိုင်လာပါဘူးအခုလက်ရှိလဲလူလူမိတ်ဆွေရုပ်တံလိုင်းကတဆင့်အမြဲကြည့်ရှုဖြစ်ပါတယ်လက်ရှိကအဆိုးဆိုးနဲ့အမွန်ကျက်ရဆုံးအချိန်တွေဖြစ်တဲ့အတွက်ဒီစီဇန်ကိုရင်ဖွင့်စွာစပါလိုက်ရပါတယ်ကျွန်တော်ရဲ့အိမ်မက်ကအန်ဒီနန်းလောင်တို့လိုအန်ဒီမြတ်တဇန်အောင်တို့လိုအန်ဒီအေးသနာကျော်တို့လိုအန်ဒီစုမြတ်မွန်တို့လိုအန်ဒီအင်ဂျင်နိုင်တို့လိုသတင်းအစီအစဉ်တင်ဆက်သူဖြစ်ကြနာပါဒါပေမဲ့လက်ရှိနိုင်ငံရေးကြောင့်ပညာရေးကိုမစိုးသာပဲအသက်ရှင်ရရေးကိုပဲဥတည်နေရတာမို့အိမ်မက်တွေအတော့ကိုအလံဝေးနေရတာမို့စိတ်ပြက်အာရုံမိတာအမှန်ပါဒါပေမဲ့အိမ်မက်တွေမဖြစ်နိုင်တော့ပဲတည်သွားရမှာထက်စစ်ကောင်စီလက်အောက်မှာတသက်လုံးနေသွားရမှာကိုပူကြောက်မိတယ်ကျေးဇူးတင်ပါတယ် VOE ရေ
ဟုတ်ပါစစ်အာဏာသိမ်းလက်အောက်မှာတသက်လုံးနေရမှာကိုတော့လူတိုင်းကြောက်လွန်းလာတဲ့ပုံပါနော်ဒါနဲ့ကိုတိုင်လာတယောက်တည်င်းကျင်ညာတဲ့သူဖြစ်ချင်တာတော့ဟုတ်ပါပြီ။ဘယ်နဲ့မစီမဆိုင်အန်တီနန်းလောင်တို့အန်တီစုမြတ်မွန်တို့ဖြစ်နေရတာလေ။အနည်းဆုံးဝမလောက်ဆိုရင်တော့တော်သေး။တည်င်းကျင်ညာသူတွေစိတ်တက်ကြကုန်ပါပြီရှင်။နောက်တာပါ။ကိုတိုင်လာပြောတာဟုတ်ပါရဲ့။တည်င်းတွေကျင်ညာလာလိုက်တာ။ကျမတို့တွေအခုအန်တီအရွယ်တောင်ရောက်လာကြပါပြီ။ဒါမဲ့လည်းခုထိမဲအေးသနာကျော်ဆိုတာနားရဲဆွဲနေတုန်းမှာ။ကဲတည်င်းကစိတ်ပေါ်ပါလေးဖြစ်သွားအောင်နောက်တာပါနော်။တခုမှကျင်တာကတော့အိမ်မက်တွေကိုမဆွလန့်လိုက်ပါနဲ့ဆိုတာပါအိမ်မက်ဆိုတာမက်ခွင့်ရှိသလိုအိမ်မက်တွေကတစ်စင်အနာဂတ်ကိုလည်းတိဆောက်နိုင်ပါ යි lor lor zero dene jenzi ko simpi pi chob chan nai mo zoza wa hong lo api zima re shin. Now to have you a season ago not hong yin e dhru ye dhukhari dhru chong dhru ni yari achi ni re dhru nang ye yin ni ko yila re dhra shin ye sari ko sepi ro pop ya api tawa me. Ming la ba viu e.
ဖီယိုရီဟာမြန်မာပြည်သူတွေအတွက်နှစ်ပေါင်းများစွာရည်တည်ချက်ခိုင်ခိုင်မာမာသတင်းတွေထုတ်ပြန်ပြီးလို့ကျေးဇူးတင်ပါတယ်ခင်ဗျာဆူပရီရေးလာတဲ့သောရာရှင်ကတော့ပြည်စုံပန်ပြောက်အနာဂတ်ပြောက်တဲ့လူငယ်တွေပါဆူပရီရေးလာတဲ့သောရာရှင်ဖြစ်ပါတယ်ဥက္ကဲမြန်မာရေးသုံးသက်ချက်ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းစတဲ့အစည်းအဝေးကိုအလွန ဘူးဒါပေမဲ့မြန်မာသတင်းကိုပို့ပြီးများများလေးတင်ပြဖို့မေတ္တာရပ်ခံပါတယ်အားကိုးရလောက်တဲ့မီဒီယာဆိုလို့ VOA တို့လိုပြင်ပမီဒီယာတွေပဲရှိလို့ပါပြည်တွင်းကမီဒီယာတွေကလည်းငွေကြေးဆိုင်ရာအခက်အခဲတွေသတင်းရယူမှုအခက်အခဲတွေအာဏာသိမ်းမှုနောက်ပိုင်းရပ်တည်ဖို့ခက်ခဲလာတာတွေကြောင့်ရိုင်းလူလူဖြစ်နေကြပါတယ်လက်ရှိမြန်မာနိုင်ငံမှာကကုန်စည်နှုန်းတွေဒေါ်လာဈေးတွေအဆမတန်ထက်ချွေးဆိုတာမူးလို့တောင်ရှူဖို့မလွယ်တဲ့အနေအထားမှာထမင်းနဲ့မအောင်မနှဲကြံနေရတဲ့အိမ်တော်စုတွေဟာအမြောက်များပါပဲကျွန်တော်တို့လိုလူငယ်တွေမှလည်းအတိတ်တွေကိုပဲကြိတ်ပြီးစိတ်ကူးရင်နေရတာပါပဲပစ္စုပန်လည်းပျောက်အနာဂတ်လည်းပျောက်တကယ်ဒုက္ခပါပဲ VOA
သူကိုယ်တိုင်ဒုက္ခရောက်နေရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပြီမယ်လေ VOA ဝိုင်းတော်သားတွေဘေးကင်းကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးထားသေးတာပါပြီးတော့သူကမြမပြည်ကြီးအမြန်ဆုံးကျန်းမာပါစေဟဲ့တောင်းတဲ့ဆုတွေအားလုံးပြည့်စုံကြပါလေရှင်အခုဖြစ်နေတဲ့နိုင်ငံရေးစီရေးပဋိပက္ခနဲ့ပတ်သက်လို့ကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးကြပါလေဒီထဲမှာမင်းမဲ့အတိုင်းပြည်ဖြစ်နေပြီလားလို့မေးခွန်းထုတ်လာတဲ့သောရရှင်ကတော့
မင်းမဲ့တိုင်းပြည်ဖြစ်နေပြီလား VOA ပြည်သူတွေဟာဓမ္မနဲ့အာဓမ္မကိုသိကြပေမဲ့ဤဆရာဓာတ်ကိုလည်းကြောက်ရအဝေးကဓာတ်ကိုလည်းကြောက်ရဖြစ်နေကြရပါပြီစကားစကားလည်း NUG PDF NLD တွေကိုဖန်စီတပ်ဖြတ်နေကြတယ်အဲစင်းအကြောင်းပြဓမြတိုက်လူသက်လုံနေကြတယ် NUG နဲ့ PDF တွေကလည်းစကားစကြံဖွန့်ဒလန်းဆိုပြီးတပ်ဖြတ်နေကြတော့ဂျားတွေကအပြစ်မဲ့ပြည်သူတွေသိကြရပါတယ်နှစ်ဖက်စလုံးစဉ်းစားသင့်ပါတယ်အရင်ကကြံဖွန့်စစ်သားအုပ်ချုပ်ရေးမှူးယာမှူးဆယ်မှူး NLD ဖြစ်ဘူးယုံနဲ့ဒလန်းဆိုပြီးမသက်သင့်တယ်လို့ PDF NUG ဆိုပြီးလည်းမသက်သင့်ပါဘူးအခုဆိုရင်ကုံစည်းနှုံးတွေကလည်းမထိန်နိုင်မသိမ့်နိုင်တက်နေကြတယ်ခုနှစ်လရှစ်လလဲပိုင်း COVID-19 တတိယလိုင်းအဆိုးဆုံးအချိန်ကဆိုဆရာနာသိမှုရဲ့အကျိုးဆက်ဆိုးတွေကိုပြည်သူတွေအပြင်းထန်ခံစားရပါတယ်ကုန်စည်နှုန်းတွေ3ဆ4ဆတက်ကုန်နေအစိုးရကထုတ်တဲ့ဖုန်းပေတောင်မှတထောင်တန်းကို1100ပေးရတယ်။အောက်ဆီဂျင်တိုင်းဆက်ကလေးကို4000ကျပ်နဲ့ကိုဗစ် -19 မိသားစုလိုက်ဖြစ်နေလို့ဝယ်သုံးရတယ်။အောက်ဆီဂျင်အိုးသီးအခွန်ကို36000ပေးရတယ်။အရေထဲကကအိုးသီးကို4000အကြီးကို6000ပေးရတယ်။အခုဆိုရင်ပြည်သူတွေအငတ်ဘေးဆိုင်နေကြပြီ။ပြည်သူတွေတောင်းဆိုချင်တာကစကားစာရော NUG PDF တွေရောပြည်သူတွေအပေါ်မှာအမှန်တကယ်ဒလန်ဟုတ်မဟုတ် NUG PDF ဟုတ်မဟုတ်သေချာစဉ်းစားဖို့လိုတယ်လေအချိန်ခါကမင်းမဲ့တိုင်းပြည်လိုဖြစ်နေတဲ့အတွက်ဥပဒေကတနက်ပြောင်းသွားမှာပဲဖြစ်နေကြတော့မလို့မုန်းသူတွေကရန်ညိုးရန်စားတွေကိုလက်စားချေဖို့စကားစာကိုရော NUG PDF ကိုရောနှစ်ဖက်စလုံးကိုမမှန်သတင်းပေးပြီးလုံနေကြတာတွေလည်းရှိနေကြတာတတိချက်ဖို့ပါဗျာ
ဒီတော်ရရှင်ကအကောင့်ကိုလှုပ်ဝက်ထားပြီးပေါ့အထူးမြတ်တာရက်ခံအပ်ပါသည်လို့လည်းရေးထားတာပါဒီလိုမျိုးအခြေအနေတွေရှုပ်ထွေးပြီးတော့တန်တရားတွေများနေတဲ့အချိန်မှာသူ့စာရဲမှာရေးထားထောက်ပြထားတယ်လို့ပဲဥရေကတနက်ပြောင်းဝဖြစ်သွားနိုင်တဲ့အခြေအနေကိုမြမလူထုရောနိုင်ငံတကာအတိုင်းဝန်းကပါအထူးစိုးရိမ်နေကြတာပါမြမနိုင်ငံတစ်ခုလုံးပျက်စီးသွားမယ့်အခြေအနေကိုပိတ်ပင်ဖို့ဆိုပြီးတော့နိုင်ငံတကာမှာအမြန်ဆုံးလှုံ့ဆော်ကြဖို့တိုက်တွန်းမှုတွေလည်းကုလသမဂ္ဂညီလာခံမှာပြောသွားတာကြားလိုက်ရပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့
ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
ကျွန်တော်ကတော့ generation y ဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့သူ့ရဲ့ခံစားချက်ကိုပြောပြခြင်းပါတယ်ဆိုပြီးတော့ email ရေးပို့လာပါတယ
်မင်္ဂလာပါ view ရေခင်ဗျာပထမဆုံးအချိန်စာပို့တာပါစာရှင်တော့တီးခံပါတင်းနေကြဘွားကနေပြီးတော့အခုအသက်28နှစ်ထိအမြဲနားထောင်လာတာပါအခုကာလမှာမြန်မာပြည်က generation y လူလက်တယောက်ရဲ့ခံစားချက်ကိုရင်ဖွင့်ပြစီအာဏာသိမ်းမှုမဖြစ်ခင်ကပြည်အရေးဝန်ထမ်းအထက်တန်းပြဆရာတယောက်ပါအခုတော့ CDM လို့လို့အလုတ်လက်မဲ့လာစာဖြစ်သွားပါပြီ။မိသားစုကအခြေခံလူရန်းစားဖြစ်တဲ့အတွက်ခက်ခဲမှုတွေနဲ့ပါ။တခြားလူရှာဖို့ကလည်းကိုဗစ်နဲ့နိုင်ငံရေးနဲ့ဆိုတော့စဉ်းစားလာကြည့်ပါတော့ဗျာ။ပြည်တော့မှအဆင်မပြေလို့ပြည်ပအလုတ်ကင်တွေအကြောင်းအွန်လိုင်းမှာလေ့လာကြည့်မိပါရတယ်။ကိုရီးယား၊ဂျပန်၊စင်ကာပူစတဲ့အလုတ်ကင်တွေပေါ့ဗျာ။ IPA ကိစ္စ၊ Passport ကိစ္စ၊ COVID စီမံစည်းကမ်းစတွေကဝင်ငွေမရှိတဲ့အခြေခံလူရန်းစားပြီးတော့ရွာမှာနေထိုင်တဲ့ကျွန်တော်တို့အတွက်အလောင်းကွာဝေးလွန်းပြန်ပါတယ်။လမ်းတွေပျောက်သွားပါတယ်ဗျာ။စိပန်းဆရာမှလည်းကိုလီစားကြည်ညိုရတဲ့ဒေါန်ဆန်းစုကြည်ပါဝင်စာရေးဆရာတွေနိုင်ငံရေးကောင်းဆောင်တွေအမှုပညာရှင်တွေလူငယ်တွေအဖမ်းဆီးခံထားရတဲ့သတင်းတွေတွေ့တိုင်းဝမ်းနဲ့ဒေါသထွက်ရပါတယ်ဒီပရက်ရှင်တွေဝင်မိရဗျာအမြဲတမ်းတော့မဟုတ်ပါဘူးကိုယ့်ကိုယ်သတိကပ်ပြီးတော့စိတ်ဓာတ်ကိုပြန်ပြီးတော့ခွန်အားဖြည့်ရတာပေါ့ဘာဆက်လုပ်ရမလဲအကြံပေးပါအောင်အကူအမတို့ရေတချင်းတစ်ပုတ်လည်းတောင်းကျင်ပါတယ်အခုအမေရိကမှာ fundraising tour တွေဖျော်ဖြေနေတဲ့ကိုစောင်းဦးလိုင်ရဲ့ငယ်အိမ်မက်တချင်းလေးတောင်းဆိုပြရစီကိုစောင်းဦးလိုင်ရဲ့ပြည်သက်ဖြစ်တာတကြောင်ပြီးတော့ခုကာလနဲ့တချင်းလေးကတိုက်ဆိုင်နေတာကြောင့်ဖွင့်ပြပြီးပါတခါတလေလဲစိတ်သက်ကြမိပါတယ် view ကမစ်ဆူရီကုကျမ်းမှာစိတ်ချမ်းသာရှိပါလေဆာမပါတဲ့နာမည်ကိုတော့ဖော်ပြမနေပါနဲ့တော့အမအေးတနာကျော
်ကြီးဂျန်ဝိုင်တော်ရရှင်ကလည်းစိတ်သက်ကြမိတယ်လို့ရေးလာတာပါကိုပါကိုပဲစိတ်သက်ခွန်အားတွေတိုးနေရပါတယ်ဒါကြောင့်မလို့ခုနကတော့တော်ရရှင်ကိုတိုင်လာကိုပြောနေတာပါစိတ်သက်တွေမကြပါနဲ့လို့တရော့ဒီတစ်ပတ်တော်ရရှင် generation wine တော်ရရှင်တောင်းဆိုထားတဲ့တချင်းလေးဖွင့်ပေးခြင်းပါတယ်နော်ဆောင်းလိုက်ဒီဆိုတဲ့ငယ်အိမ်မဲ့ဆိုတဲ့တချင်းလေးတူတောင်းတာနဲ့လိုက်ရှာပြီးကျမနားထောင်ဖြစ်ပါတယ်။ကျမလိုပဲအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါတယ်ရှင
်။ကျွန်တော်စိတ်ကူးရင်မှုတဲ့ကျွန်တော်အတွေ့တွေတော့ကျွန်တော်ကအကောင်းဆုံးစိတ်ကူးလေးနဲ့ယူမှုတဲ့ငယ်အိမ်မတွေတကယ်မဖြစ်ဘဲပြန်ပြောရှင်ကြည်ရလို့ဝမ်းလိုက်နေခဲ့အုံနောက်ကြီးကGeko chiche Ilke che Mami gedlu Yousin na do Kolwe mo bo Yakna be Mode gyalwe Jano su Phong sa cha dare Ye da mya da chue a lo ဘာကြောင့်သွားလဲ grand mary ချင်းချင်းရတဲ့သူလောကလုံးကအတကုန်နေသားရတဲ့ဆရာဝန်ကြီးဘယ်သူမှမမီကျွန်တော်ကိုအမီရဘူးရဲ့ဖြစ်ချင်တာတွေ Thank you.
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုဒီနေ့ကလေးနေ့ညပိုင်းနဲ့ဒီနေ့လာနေတဲ့နေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်မှနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့ Internet ဆိုင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။ဒါရရှင်ရအောင်ရှင်းလင်းချက်မိကြပါပါရှင်
။ရေကမြောင်းတဲ့ချင်းအလုံးကဘာကြောသွားလဲ။ Bamis ရေရေရတဲ့သူလောကလုံးကဘကုန်းနေသာရတဲ့ဆရာဝန်ကြီးဘယ်သူမှမမီကျွန်တော်ကိုဒီကြဘူးလေ
အဲ့ဒါနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီဖန်ယူနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုမှတ်ညွညွလွင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဘတ်လိုအမည်ပေးထားတဲ့အဖွဲ့ဟာတရားဝင်ဖွဲ့စည်းထားတာမဟုတ်ပေမဲ့အာရှပစိဖိတ်ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာတွေမှာတရုတ်ရဲ့ဩဇာလွှမ်းမိုးလာတာတွေကြောင့်ဖြစ်ပေါ်လာတဲ့တင်းမာမှုတွေကိုစောင့်ကြည့်ဖို့အတွက်အမေရိကန်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်လေးနိုင်ငံပူးပေါင်းထားတဲ့အဖွဲ့ဖြစ်ပါတယ်2004ခုနှစ်အိန္ဒိယသမုဒ္ဒရာမှာဖြစ်ပွားခဲ့တဲ့ဆူနာမီဘေးအန္တရာယ်ကြီးကျရောက်ပြီးတဲ့နောက်ပိုင်းရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်စတင်ဖွဲ့စည်းဆောင်ရွက်ခဲ့ကြတာပါ။အဲ့ဒီနောက်မှာတော့အဲ့ဒီနိုင်ငံတွေရဲ့ဒီမိုကရေစီရေးစီးပွားရေးမတည်ငြိမ်မှုနယ်စပ်အရေးလုံခြုံရေးနဲ့ကျန်းမာရေးစတဲ့အရေးကိစ္စတွေအတွက်ပါထည့်သွင်းစဉ်းစားခဲ့ကြပြီး2009ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဦးဆောင်မှုနဲ့အမေရိကန်ဒူးသမ္မတဒစ်ချေနီဩစတြေးလျဝန်ကြီးချုပ်ဂျွန်ဟာဝတ်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ဟာမလာပါလို့အမည်ပေးထားတဲ့ခွတ်လေးနိုင်ငံပူးပေါင်းစီရေးလက်ချက်မှုတွေအတွက်ပါဆွေးနွေးခဲ့ကြပါတယ်ဒါအပြင်တရားဝင်အဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်လည်းလေးနိုင်ငံခေါင်းဆောင်တွေကြိုးပမ်းခဲ့ကြပါတယ်။2020ခုနှစ်မှာတော့လေးနိုင်ငံစလုံးပါဝင်တဲ့ပထမဆုံးစီရေးလေ့ကျင့်မှုတရက်ကိုပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။2021ခုနှစ်မတ်လမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဦးဆောင်ဖိတ်ကြားမှုနဲ့အွန်လိုင်းအစည်းအဝေးတရက်ကိုကျင်းပခဲ့ကြပြီးဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါတို့တက်ရောက်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာကိုဗစ်ကာကွယ်ဆေးကိစ္စ၊ဥရုယာတီပြောင်းလဲမှုအရေး၊နည်းပညာပိုင်းဆိုင်ရာစမ်းသစ်တီထွင်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။2020ခုနှစ်စက်တင်ဘာလထဲမှာတော့ခွတ်လေးနိုင်ငံကခေါင်းဆောင်တွေဟာလူကိုယ်ရိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲတရက်ကိုကျင်းပကြပါတယ
်။
ကောင်းဆောင်တွေဟာတရုတ်ရဲ့ဒေသတွင်းအင်အားသုံးဆောင်ရွက်လာမှုတွေအပေါ်စိုးရိမ်မှုတွေဖြစ်ပေါ်လာပြီးပေါ်ပြီးပူးပေါင်းဆောင်ရွက်ကြဖို့အရေးတွေကိုတုံ့တက်ချမှတ်လာကြပါတယ်။ဒါပေမဲ့လည်းနိုင်ငံကောင်းဆောင်တွေအနေနဲ့တရုတ်အရေးကိုသာအဓိကထားဆောင်ရွက်တာမဟုတ်ဘဲကိုဗစ် -19 ကပ်ပြီးကြောင်းအကျိုးဆက်ဖြစ်ပွားလာနိုင်တဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေအတွက်ပါအလေးထားဆောင်ရွက်ကြပါတယ်။ မြန်မာအရေးနဲ့ပတ်သက်လို့လည်းခွတ်လေးနိုင်ငံကောင်းဆောင်တွေတွေ့ဆုံမှုမှာလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှည့်ပေးဖို့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေအတွက်ဆောင်ရွက်ကြဖို့ねဒီမိုကရေစီကိုအမြန်ဆုံးပြန်လည်ဖော်ဆောင်နိုင်ကြဖို့မိမိတို့ကဆက်လက်တောင်းဆိုပါတယ်လို့သဘောထားထုတ်ပြန်ခဲ့ကြတာဖြစ
တင်းတွေကတုတ္တအစီအစဉ်ပါရှင်ဒီကနေ့သတင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့ထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်တွေကိုအစီအစဉ်ပြပြညာ10နာရီကနေ17နာရီမှာလဲပြန်ပြီးတော့နားဆင်ခန်းစားနိုင်ပါတယ်VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလအတွင်ဝင်လာတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့အပါအဝင်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်နေသလိုပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဒီကနေ့အထိရှိနေဆဲဖြစ်ပါတယ်။စကိုင်းတိုင်းအတွင်းကကလေးမြို့နယ်ပလဲမြို့နယ်တွေမှာစစ်ကောင်စီရင်နှန်းတွေကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကဒီကနေ့တိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်35ဦးကျော်သေဆုံးကြောင်း PDF ဘက်ကသတင်းထုတ်ပြန်ပါတယ်။သေဆုံးမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူး။တစ်ဖက်မှာအဲဒီလိုတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်နေတဲ့အချိန်ထဲမှာပဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်ရှိနေသေးပါ။မနေ့ကမန္တလေးတန်ခါတပိတ်စစ်ကြောင်းအကြမ်းဖက်ဖြိုခွဲခံခဲ့ရပြီးတန်ခါတော်တချို့ဖမ်းဆီးခံခဲ့ရပေမဲ့ဒီကနေ့မှာပြည်သူတွေဝန်းရံပြီးတော့238ရဲမြောက်နေ့အဖြစ်နဲ့မန္တလေးတန်ခါတပိတ်စစ်ကြောင်းဒီကနေ့ချီတက်ခဲ့ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါအတွက်ဓာတ်ခွ�ဲမှုနမူနာပေါင်း 14,390 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,194 ယောက်တွေ့ရှိခဲ့ပြီးသေဆုံးသူကတော့48ယောက်ရှိတယ်လို့စစ်ကောင်စီကြမ်းမိုက်ဌာနကဒီကနေ့ည7နာရီမှာထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာကနေ့ချိန်ချီကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 18,883 ဦးရှိတော့ဖြစ်ကြောင်းလဲစစ်ကောင်စီကြမ်းမိုက်ဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးတက်ဒရိုဂေဘရီယေဆုစ်ကအခုကပ်ဘေးကြီးဟာစီးပွားလူမှုနဲ့အဆိုးရွားတွေကိုမငြိမ်မသက်ဖြစ်စေခဲ့တာမို့ကျန်းမာရေးမလုံခြုံရင်ကမ္ဘာကြီးလည်းမလုံခြုံဘူးလို့ထောက်ပြပြောဆိုလိုက်ပါတယ်ခင်ဗျာကုလသမဂ္ဂရဲ့လုံခြုံရေးကောင်စီဟာစီးရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေအကြားခွဲခြားဆက်ဆံနေတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကတဆင့်ပြောဆိုလိုက်ပါတယ်။သူရဲ့မကြသေးမီကတုံ့ပြန်ဆန်းသပ်ပြစ်လို့မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားရဲ့တုံ့ပြန်ဆန်းသပ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တခြားနိုင်ငံတွေကတောင်းဆိုမှုတွေကြောင့်ပြီးခဲ့တဲ့တောက်ချန်တွေကလုံခြုံရေးကောင်စီဒီကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့အသစ်ထုတ်လုပ်ထားတဲ့လေရင်ပြစ်ဒုံးဆန်းသပ်ပြစ်လွတ်မှုအပြီးနောက်တနေ့မှာလုံခြုံရေးကောင်စီအစည်းအဝေးပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြပေးခဲ့ရပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Elson Tools နဲ့ John Walker တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ VW ကိုနားတော်စတာဆင်ကြတဲ့အတွေ့ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါရှင်။
This program has come to you.